Burmese.
Mingla ba shin. Bio American tan ye 2019 khu ni mala 10 ye tinin lwin ni nyat ni 6 nai kwe ga ni 9 nai thi season dwe go American pi rang su myo ro Washington DC ga ni dai yai thau lwin pe ni ba bi. Line to meter 18 kHz 1683 nya, line to meter 19 kHz 15563 nya, line to meter 25 kHz 1765 ro ga ni na sin nai ma le shin.ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသစင်အောင်ပါ။တနင်္ဂနွေညပိုင်းထိတဲရောက်တဲ့နေ့မှာတော့ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေအေလက်နက်ကင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ပါတယ်။တရုတ်ပြည်အပေါ်တိဘက်တော်လှန်မှု260ပြည်အခမ်းအနားကိုအိန္ဒိယနိုင်ငံဒါရမ်ဆာလာမှာဒီကနေ့ကျင်းပခဲ့ပါတယ်။ဒီလိုဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူပြောပြပေးပါမယ်မခွန်ညို။
ကောင်းပါပြီရှင်အခုလိုနိုင်ငံတကာသတင်းတွေပြီးမှရခိုင်လက်နက်ကိုင်အဖွဲ့ AA ကပုံနာချင်းမြင့်နယ်ရဲစခန်းတစ်ခုကိုစီဝင်ရောက်စီးနှင်ရာမှာရဲတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့ရတဲ့စီရေးပြိပက္ခတွေနဲ့ပတ်သက်လို့နိုင်ငံရေးနည်းနဲ့ဖြေရှင်းကြဖို့လွှတ်တော်ကိုယ်စားလှယ်တွေကလှူလာကြပါတယ်
အီဘက်ကလည်းအစောင်းကုန်ဖိအားပေးလာတယ်ချိုးစစ်ဆင်လာလို့မြင်တယ်တော့တက်မတော်ဘက်ကလည်းလေးကြပုံမှာပို့ပြီးတော့လက်တုံပြမယ်ဆိုရင်ဒီသက်ခံတွေပို့ပြီးတော့ကြောင်းကြစရာဝင်မအေးစရာ
မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါအဲဒီနောက်American သမ္မတ Donald Trump ရဲ့ဗန်နက်ရေးဆိုင်ရာကိစ္စတွေသူ့ရဲ့သမ္မတရွေးကောက်ပွဲတွင်ကမဲဆွယ်အဖွဲ့နဲ့ရုရှားနိုင်ငံသားဆက်ဆက်ပတ်သက်မှုရှိမရှိဆိုတာတွေနဲ့အတူသမ္မတ Trump ရဲ့ရှေ့နေဟောင်းကလွှတ်တော်ရှေ့မောက်ထွက်ဆိုချက်တွေကြောင့်1990ခုနှစ်တုန်းကသမ္မတ Richard Nixon ကိုယာရုကဖယ်ရှားခဲ့ရတဲ့ Watergate အရှုပ်တော်ပုံကိုသတိရစရာဖြစ်လာစေတယ်ဆိုတဲ့အကြောင်းတွေကိုနှာစင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမှတ်မှတ်သိအောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်
ပဋိပက္ခတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းက AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးကြောင်းတာဝန်ရှိသူတွေကအတည်ပြုပြောကြားခဲ့ပါတယ်။စစ်တွေမြို့မိုင်50အကွာမှာရှိတဲ့ရိုးတရုတ်ရွာကဒီတိုက်ခိုက်မှုအတွင်းနောက်ထပ်ရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရပြီး2ဦးပျောက်ဆုံးနေတယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူတဦးက AFP သတင်းဌာနကိုပြောပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေနဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့အခြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးဇန်နဝါရီလအတွင်းကလည်းအေးအေးလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာရဲတပ်ဖွဲ့ဝင်73ဦးသေဆုံးခဲ့ပါတယ်။အစိုးရတပ်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်တပ်အေးအေးတို့အခြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတာမို့ဒေသခံတွေဘေးလွယကိုထွက်ပြေးတင်းရှောင်နေကြတာအခုဆိုရင်တထောင်ကျော်ရှိပြီဖြစ်ပါတယ်။2019ခုနှစ်ကစပြီးရခိုင်ပြည်နယ်အတွင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေမှာရိုဟင်ဂျာ9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့စုံစမ်းတွေ့ရှိမှုတွေအရစစ်တပ်ကရိုဟင်ဂျာတွေအပေါ်နှိပ်စက်ညှဉ်းပန်းမှုမတရားပြစ်ကျင့်မှုတွေနဲ့ဥပဒေမဲ့တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကအတိဆွဆဲမှုတွေကိုညှင်းဆို့ထားပါတယ်။
မြောက်ကိုရီးယားနိုင်ငံကဒုံးဂျီတာမမဟုတ်အာကာသတွေကိုရင်လွတ်တင်ဖို့ပြင်ဆင်နေပုံရတဲ့လက္ခဏာတွေရှိနေတယ်လို့ National Public Radio NPR သတင်းဌာနကထုတ်ပြန်လိုက်ပါတယ်။ပြည်ထောင်စုအနီးကစနမ်ဒုံဒုံးဂျီလွတ်တင်စခန်းကိုဂျိုဒုကနေရိုက်ထားတဲ့ဓာတ်ပုံတွေကိုဆက်စစ်တောင်းပါတော့ဂုံတင်ကားတွေကားတွေရထားတွေနဲ့ဝန်ကြီးဆက်တွေကိုတွေ့ရတယ်လို့ American သတင်း Agency ကပြောပါတယ်။ဒါတွေကိုအားလုံးကိုခြုံကြည့်လိုက်ရင်တော့မြောက်ကိုရီးယားနိုင်ငံကဒုံးမြတစ်ခုတိစောက်ဖို့လုပ်နေတာနဲ့တူတယ်လို့ California ပြည်နယ် Monterey မြို့မှာရှိတဲ့မစ်ဒယ်ဘော်ရီနိုင်ငံတကာလေးလိုက်ဌာနကသူတွေသည် Jeffrey Lewis ကပြောပါရယ် Lewis ဟာအာကာသနဲ့ကမ္ဘာမြေဓာတ်ပုံတွေကိုရိုက်ကူးပေးနေတဲ့ American စီးပွားရေးလုပ်ငန်းကြီး Digital Globe ကရတဲ့ပုံတွေကိုလေ့လာခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင် Kim Jong Un နဲ့မကြာခင်ကတွေ့ဆုံဆွေးနွေးခဲ့တဲ့ American သမ္မတ Donald Trump ကတကယ်လို့မြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုပြုလုပ်မယ်ဆိုရင်တော့တိတ်ကိုစိတ်ပြတ်မိမှာပဲလို့ပြောဆိုထားပြီးမကြာခင်မှာပဲအခုကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်သမ္မတ Trump မှာ Alabama ပြည်နယ်ကလေဆင်မောင်းတိုက်ခတ်ဖျက်ဆီးခံရတာတွေကိုတောက်ကြနေကသွားကြည့်ဖို့လုံနေချိန်မှာပဲသတင်းတော့တွေကိုအဲ့လိုပြောကြလိုက်တာပါသူသမ္မတတာဝန်ထမ်းဆောင်နေစဉ်အတွင်းမြောက်ကိုရီးယားနဲ့ American ဆက်ဆံရေးအလွန်ကိုတိုးတက်ခဲ့တယ်လို့လည်းသမ္မတ Trump ကပြောပါတယ်မြောက်ကိုရီးယားရဲ့ nuclear လက်နက်ဖျက်သိမ်းရေးအတွက်ရည်ရွယ်ပြီးတော့နိုင်ငံကောင်းဆောင်တို့ဦးဟာဗီယက်နမ်နိုင်ငံမှာပြီးခဲ့တဲ့လကတွေ့ဆုံဆွေးနွေးခဲ့ကြပြီးမြောက်ကိုရီးယားဘက်ကဘလောက်ပိတ်သိမ်းမလဲဆိုတဲ့ကိစ္စမှာမပြေမလည်ဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်ပြည်အပေါ်တိဘက်တော်လှန်အုံကြွမှု260ပြည်အထိမ်းအမှတ်အခမ်းအနားကိုဒီကနေ့ဒလိုင်းလာမာဘုရားကျောင်းမှာဓမ္မတေးသင်းတွေဆုတောင်းပွဲတွေနဲ့ကျင်းပခဲ့ပါတယ်။တက်ရောက်လာသူတချို့ရဲ့မျက်နှာတွေပေါ်မှာ တိဘက်ဒေသလွတ်မြောက်ပြီးရေဆိုတဲ့စာရန်ကိုစီးချေထားတာကိုလည်းတွေ့ကြပါတယ်။လူငယ်ရဲ့နှစ်60ကမအောင်မြင်ခဲ့တဲ့ဒီတော်လှန်မှုကြောင့်တိဘက်ဘုန်းတော်ကြီးဒလိုင်းလာမာအိန္ဒိယနိုင်ငံတောတောင်ထူထပ်တဲ့ဒေသဒါရမ်ဆာလာမှာတင်းရှောင်ပြီးပြည်ပရောက်တိဘက်အစိုးရကိုဖွဲ့စည်းခဲ့တာပါ။တိဘက်ဒေသလွတ်မြောက်ရေးအတွက်သူ့ရဲ့ကြိုးပမ်းမှုတွေကြောင့်ဘုန်းတော်ကြီးလာမာကိုကမ္ဘာကလက်ခံလာပြီး1989ခုနှစ်မှာသူ့ကိုနိုဘယ်ဆုချီးမြှင့်ပေးအပ်ခဲ့ပါတယ်။အသက်83နှစ်ရှိနေပြီဖြစ်တဲ့ဘုန်းတော်ကြီးဒလိုင်းလာမာကအခုအထိဒါရမ်ဆာလာမှာဆက်လက်နေထိုင်နေဆဲဖြစ်ပါတယ်။ဒါရမ်ဆာလာမှာရှိတဲ့တိဘက်ပြတိုင်းမှာလည်းတိဘက်တော်လှန်ရေး260ပြည့်အခမ်းအနားဓာတ်ပုံပြပွဲကိုပြသထားပါတယ်။260ပြည့်အထိမ်းအမှတ်လူလူချီတက်ပွဲကိုတော့အိန္ဒိယနိုင်ငံမြို့တော်ညူးဒေလီမှာပြုလုပ်သွားဖို့စီစဉ်ထားပါတယ်။တရုတ်ရဲ့အုပ်ချုပ်မှုအောက်မှာတိဘက်ယဉ်ကျေးမှုတွေတဖြည်းဖြည်းမေးမိန်ကွယ်ပြောက်လာတယ်လို့ဝေဖန်သူတွေကထောက်ပြကြတာပါ။တရုတ်ကတိဘက်ကသူတို့အုပ်ချုပ်မှုအောက်မှာရှိတာရာစုနှစ်များစွာရှိနေပြီလို့ဆိုပေမဲ့တိဘက်ကတော့ဒါကိုငြင်းဆိုပြီးသူတို့ကတီးခြားလွတ်လပ်စွာရပ်တည်နေကြတာကြာပြီလို့ပြောပါတယ
်။စီးရီးယားနိုင်ငံအရှေ့ပိုင်းဘာဂုစ်ဒေသက IS စစ်သည်တော်တွေနောက်ဆုံးထိန်းချုပ်ထားတဲ့အပိုင်းမှာအမျိုးသမီးတွေပါဝင် IS စစ်သည်တော်ဒါဇင်နဲ့ချီခိုးအောင်းနေတာကိုတွေ့နေရတယ်လို့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကပြောပါတယ်။အဲ့ဒီဘာဂုစ်နေရာကနေနောက်ထပ်ရဲသားတွေကိုစနေနဲ့တနင်္ဂနွေနေ့တွေမှာပေးလို့ရကိုရွှေ့နိုင်မယ်လို့မျှော်လင့်တာကြောင့် SCF တပ်ဖွဲ့တွေဟာအစစ်အစင်တွေကိုခိတရက်ဆိုင်ထားတဲ့အချိန်မှာအဲ့လိုတွေ့ခဲ့ရတာပါ IS တိုက်ခိုက်ရေးသမားတွေရဲ့ဇနီးတွေနဲ့ကလေးတွေအပါအဝင်လူထောင်ပေါင်းများစွာဟာအဲ့ဒီပိတ်မိနေတဲ့ဘာဂုစ်ဒေသကနေထွက်ခွာနေတာဟာသတင်းမှတ်နဲ့ချီရှိသွားပြီဖြစ်ပါတယ်ဒါကြောင့် SCF တပ်ဖွဲ့တွေအနေနဲ့ဒီနေရာကိုသိမ်းယူဖို့အတွက်သူတို့ရဲ့စစ်အစင်တွေကိုစိုင်းငံ့ထားတာဖြစ်ပါတယ်SGF တပ်ဖွဲ့တွေဘက်ကတော့သူတို့အနေနဲ့နောက်ဆုံးစစ်စင်ရေးတွေကိုမလုပ်ခင်မှာအရသားတွေအားလုံးကိုအဲ့ဒီနေရာကနေအပြီးထွက်ခွာစေချင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်အခုခါမှာတော့ IS သွေးကြွာရာနဲ့ခြီလက်နဲ့ချသွားပြီဖြစ်ပေမဲ့လည်းပြည်ပကလာရောက်ကြတဲ့ဒီအမာခံ IS တိုက်ခိုက်သမားတွေကတော့ဒီထဲမှာဆက်ပြီးရှိနေတယ်လို့ပဲလို့ SGF တပ်ဖွဲ့တွေကအမှတ်ယူနေကြပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American အတန်ရဲ့တနင်္ဂနွေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ Ethiopia နိုင်ငံမြို့တော် Addis Ababa ကနေ Kenya နိုင်ငံ Nairobi ကိုပြန်တန်းလာတဲ့ Ethiopia လေကြောင်းလိုင်းလေယာဉ်တစ်စီးဒီကနေ့တနင်္ဂနွေနေ့မနေ့ကပြန်ကျခဲ့ပါတယ်။ Boeing 737လေယာဉ်အမှတ် 302 ဟာမြို့တော် Addis Ababa ကနေအရှေ့တောင်ဘက်62 km အကွာ Bistofu မြို့အနီးမှာပြန်ကျခဲ့တာပါ။မနေ့7:38ကဘိုးနိုင်ငံတကာလေဆိပ်ကထွက်ခွာသွားတဲ့ဒီလေယာဉ်နဲ့7:44 မိနစ်မှာအဆက်အသွယ်ပြတ်သွားခဲ့တယ်လို့အီသီယိုးပီးယားလေကြောင်းလိုင်းက Twitter စာမျက်နှာမှာရေးထားပါတယ်။လေယာဉ်ပေါ်မှာခရီးသည် 149 ယောက်နဲ့လေယာဉ်အမှုတန်း 6 ယောက်လိုက်ပါသွားပြီးအသက်ရှင်ကျန်ရင်းသူမရှိဘူးလို့အီသီယိုးပီးယားအစိုးရသတင်းဌာနကကြေညာပါတယ်။သေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူကြေကွဲရကြောင်းအစိုးရနဲ့ပြည်သူတွေကိုစားဝန်ကြီးချုပ်အဘီအာမက်က Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။
ကိုလိုမီးယားနိုင်ငံမှာလင်းတစ်စင်းပြတ်ကျခဲ့တာကြောင့်လင်းပေါ်မှာပါတဲ့လူ12ယောက်စလုံးသေဆုံးသွားခဲ့ပါတယ်။ဒါဆိုသော်ပဲဒီလင်းပေါ်မှာပါတဲ့သူတယောက်မှအသက်ရှင်တာမရှိဘူးလို့ကိုလိုမီးယားအရက်ဖက်လေကြောင်းအာဏာပိုင်တွေကပြောပါတယ်။ The Laser Arrow လေယာဉ်ဟာစနေနေ့မနက်ပိုင်းကပြတ်မကျခင်လေးမှာပဲအရေးပေါ်ဖုံးခေါ်ဆိုခဲ့တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ဒီလေယာဉ်ဟာ San Jose del Guavia ကနေVia Vian Chanso နေမြို့ကိုသွားနေတာဖြစ်ပါတယ်ဒီလေဟာ Via Vian Chanso မြို့နာရောက်ခါနေမှာပြတ်ကျသွားတာဖြစ်ပြီးတော့လေရင်ရဲ့အပျက်စီးအပိုင်းစတွေကိုအဲ့ဒီမြို့နာမှာတွေ့ရတယ်လို့လည်းအနာပိုင်းကြီးကပြောပါတယ်ခင်ဗျာ
ဥရောပသမ္မဂ EU ကနေဗြိတိန်ခွဲထွက်ရေးဝန်ကြီးချုပ်ရဲ့အဆိုပါလီမန်မှာမဲခွဲဆုံးဖြတ်တာမှာဝန်ကြီးချုပ်ထရီဆာမေအနေနဲ့အပြတ်သက်ရှုံးနိမ့်ခဲ့ပါတယ်။ဝန်ကြီးချုပ်မေအနေနဲ့အခုချိန်ထိထူးခြားတဲ့အပြောင်းလဲဖော်ဆောင်မှုကိုမတင်ပြနိုင်ခဲ့ဘူးလို့ပါလီမန်တွင်ဥရောပသမ္မဂကိုမလိုလားတဲ့ခေါင်းဆောင်ပိုင်းအဖွဲ့ဝင်နှစ်ဦးကတနင်္ဂနွေနေ့ကပြောပါတယ်။ဥရောပသမ္မဂကနေဗြိတိန်ခွဲထွက်ဖို့19ရက်သာလိုတော့တဲ့အခုချိန်ထိဝန်ကြီးချုပ်မေအနေနဲ့အောင်မြင်မှုတစ်စုံတစ်ရာမရသေးတာလည်းဖြစ်ပါတယ်။ ဗြိတိန်ခွဲထွက်ရေးအစီအစဉ်မှ EU နဲ့သဘောတူညီချက်ရထားတဲ့ထရီဇာမေအစိုးရရဲ့အစီအစဉ်ကိုတော့ပါလီမန်မှာရှုံးနိမ့်ခဲ့တဲ့အတွက်အကျိုးရလဒ်အနေနဲ့ EU ကနေဗြိတိန်ခွဲထွက်တာမှာသဘောတူညီချက်လုံးဝမပါတဲ့အခြေအနေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအခြေအနေဟာဥရောပတလွားမှာရှိတဲ့ဗြိတိန်လုပ်ငန်းရှင်တဦးချင်းစီရဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာအကန့်အသတ်တွေရှိလာမှာလည်းဖြစ်ပါတယ်။
ဒူနီရှားနိုင်ငံမျိုးတော်တူနစ်ကဆင်းရုံတစ်ခုမှာ24နာရီအတွင်းမွေးကင်းစကလေး12ဦးသေဆုံးသွားပြီးတဲ့နောက်မှာတူနီရှားနိုင်ငံရဲ့ကျန်းမာရေးဝန်ကြီးယာဒူကနေနှုတ်ထွက်သွားခဲ့ပါတယ်။ကျန်းမာရေးဝန်ကြီးအဗ်ဒယ်ရာဦးအယ်ရှရဖ်ဟာစနေနေ့ကယာဒူကနေနှုတ်ထွက်လိုက်တာပါ။အခုလိုထူးထူးခြားခြားသေဆုံးသွားခဲ့ကြတဲ့အပေါ်မှာစုံစမ်းစစ်ဆေးနေတယ်လို့ကျန်းမာရေးနဲ့တရားရေးအာဏာပိုင်တွေကပြောပါတယ်။အခုလိုကလေးငယ်တွေသေဆုံးမှုဟာအကျော်စေးကြောင့်ဖြစ်နိုင်တယ်လို့လည်းဒူနီရှားကလေးဆရာဝန်များအသင်းကသူတို့ရဲ့ Facebook စာမျက်နှာမှာပြောထားပါတယ်။ဒါပြင်ကျမကြီးတာဝန်ရှိသူတွေဟာအလုံးကိုစိုးရွားပြီးတော့မရေရာလာတဲ့အခြေအနေတစ်ခုမှာအလုံးလုံးနေကြရတယ်လို့လည်းမှတ်ချက်ပြီးပြောဆိုထားပါတယ်။ဒူနီရှားနိုင်ငံကဟာတစ်ချိန်တုန်းကတော့အာဖရိကတိုက်မြောက်ပိုင်းမှာအကောင်းဆုံးကျမကြီးစနစ်ရှိတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်း2011ခုနှစ်ကသမ္မတဇင်းအယ်အဘဒင်းဘန်အလီကိုဖျောက်ချလိုက်ပြီးချိန်ကစပြီးတော့ဒူနီရှားနိုင်ငံရဲ့ကျမကြီးစနစ်နဲ့တခြားအစိုးရလုပ်ငန်းကဏ္ဍတွေဟာတဖြည်းဖြည်းနဲ့ကြာဆင်းလာနေတာဖြစ်ပါတယ်ခင်ဗျာ။
မလဆယ်ရက်နေ့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမြသစင်အောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးမယ့်အထက်မှာတော့အရင်ဆုံးရခိုင်ပြည်နယ်ကစီရေးပရိပခါတွေကိုတည်ကြရမှာပါ။စီရဲတင်မာမှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွေကပုံနာကျွန်းမြို့နယ်ရိုတရုတ်ရဲစခန်းကိုစနေညကရခိုင်လက်နက်ကင်တပ်ဖွဲ့ AA ကဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ AA တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကလည်းဒီကနေ့အထိအပြင်းအထန်ဆက်ဖြစ်နေတာမို့စစ်ပီးဒုက္ခတွေ1000ကျော်ထွက်ပြေးနေရတဲ့အချိန်အခုလိုရဲစခန်းကိုတိုက်ခိုက်မှုဖြစ်ခဲ့တဲ့အပေါ်ဒေသခံပြည်သူတွေကြားလုံခြုံရေးစိုးရိမ်မှုတွေပိုတိုးလာနေပါတယ်။ဒီစီရဲပြပခတွေကိုစီရဲနီးနဲ့မဖြေရှင်းမဲ့နိုင်ငံရေးနီးနဲ့ငင်းငင်းချမ်းချမ်းဖြစ်ရှင်းကြပါလို့လဲလွတ်တော်ကိုယ်စားလှယ်တွေနဲ့အကူအညီကယ်ဆယ်ပေးနေသူတွေကတိုက်တွန်းကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမောင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါမင်းစနေညတုန်းကရခိုင်ပြည်နယ်တဲကပုံနှကျွန်းမြို့နယ်ရိုးတရုတ်ရဲစခန်းကိုရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA ကလက်နက်ကြီးလက်နက်ငယ်တွေနဲ့အင်အားသုံးဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်တချို့ပျောက်ဆုံးတချို့အပြင်းထန်ဒဏ်ရာရရှိခဲ့ကြပြီးရိုးတရုတ်ရဲစခန်းတွင်ကလက်နက်တွေပါပျောက်ဆုံးနေပါတယ်အသေးစိတ်သတင်းကိုသိရှိနိုင်မှုတက်မတော်သတင်းမှန်ပြန်ကြားရေးတာဝန်ခံတွေကို VOA မြန်မာပိုင်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးအခုတိုက်ခိုက်ခံရတဲ့ရဲစခန်းတရှိရာရိုးတရုတ်ကျေးရွာဟာစစ်တွေရန်ကုန်ကာလန်နဘေးတရှိတဲ့အင်ဂျေတရားကျော်ရှိတဲ့ကျေးရွာကြီးတရားဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးနဲ့ဒေသတွင်းလုံခြုံရေးအတွက်ဒေသခံတွေကြားမှာပို့ပြီးတော့မှစိုးရိမ်လာနေကြတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီနေ့နော်ဟိုအေရဝင်တိုက်တဲ့ရေတရုပ်ဆိုတဲ့ရွာကတော့ရွာကြီးပေါ့နော်အင်ဂျေတောင်းလောက်ရှိတယ်အဲတော့အဲ့မှာဒီလိုရောက်ပါလေရောစစ်တွေရန်ကုန်လာမကြီးပေါ်မှာပဲအဲပုံနှကျွန်းမြို့နယ်ထဲမှာကြာတာပေါ့နော်အဲ့လိုစစ်ပယ်ချောင်းတွေအများကြီးဖြစ်လာဖို့အလားအလာရှိတယ်။အဲကျွန်တော်ဒုက္ခတွေတွေကနေ့စဉ်ညာနဲ့ရှိပြီးတိုးလာမယ်ဆိုရင်ဟိုမျက်ွယ်ပြုထားလို့မရနိုင်တဲ့အခြေအနေမျိုးရှိတယ်လို့အဲကျွန်တော်တို့မြင်တယ်။ဟောဒီကျွန်တော်တို့ဘက်ကလည်းအများအားပြောနေပါလေ။အဲဤကလည်းကန့်လန့်ထားတယ်ညီကြီးတွေကဘာဝင်တွေ့ပါပြေဆုံးပြီးတော့ဆွေးနွေးကြပါဆိုတော့သင်တစ်စိတ်တောင်းဆိုလာတဲ့ကိစ္စပါ။အဲအဲ့လိုမဟုတ်ဘူးဆိုရင်ကျွန်တော်တို့ခံကြည့်ထိတွေ့ချလွယ်နိုင်ငံတကာကလည်းအဲ့ကျွန်တော်တို့စောင့်ကြည့်နေတဲ့အချိန်မျိုးဖိအားပေးနေတဲ့အချိန်မျိုးမှာကျွန်တော်တို့တော့တိုင်းတာလည်းနဲ့တိုင်းဖွဲ့ရင်းနဲ့အဲဒီအစိုးရနဲ့နှိမ့်နေဖို့အများကြီးကြိုးတယ်လို့ပြောဆိုနေတာဖြစ်ပါတယ်ခင်ဗျာနော
်ရိုးတရုတ်ရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့နောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာလဲရခိုင်လက်နက်ကင်တပ် AA နဲ့မြန်မာအစိုးရတပ်တို့ကြားဝေဟင်ကပါတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဖြစ်နေလို့စစ်ပင်းဆောင်ပြည်သူတွေကပို့ပြီးတော့ထိတ်လန့်လာနေကြတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံးကကိုစစောထွန်းကသူတိထားသမျှအခုလိုပြောပြပါဗ
ျ။ဒီနေ့ကတော့အဲ့ဒီရိုးတရုံနဲ့ခုနမိုင်လောက်ဝေးတွေပေါ့နော်အဲ့ဒီဘုဒ္ဓမော်ဘုဒ္ဓဆိုတဲ့ယူော်ပေါ့နော်အဲ့ဒီယူော်နဲ့တစ်ပိုက်မှာတော့ဒီတောဆက်တွေမှာဒီတမန်တော်ကလည်းပြည်မှာဒီလက်ကြောက်တိုက်ခိုက်မှုတွေလုပ်ရတာပေါ့နော်ဒီဟယ်လီကော်ပတာတွေနဲ့ပေါ့နော်အဲ့လိုမျိုးတော့ရှိနေပါတယ်ကျွန်တော်တို့အဲတိုက်ခိုက်ပြီးလို့ရှိရင်တို့တို့အဲ့ဒီဘက်ကို60တော့
ယ်ဆိုတဲ့သတင်းတွေရရှိရမှာပေါ့ကျွန်တော်တို့ကဘလို့ဆိုမှုရှိတယ်ဆိုတော့ဒီတက်ကူကစစ်တီးတမပဲပို့ပြီးတော့မှပြင်းထန်လာတယ်ဒီမဆိုင်အားတွေပို့ပြီးတော့မှအများကြီးဖြစ်လာတယ်ပေါ့နော်အဲ့ဒီအခုတက်ကူဖြစ်နေ area တွေမှာနေခိုင်တဲ့ပြည်နယ်တွေမှာကဘလို့မှမလုံခြုံတော့ဘူးပေါ့နော်ဆိုတဲ့အခါကျတော့ဒီမှာဒီတက်ခင်တွေကတော့ကျွန်တော်တို့ကပတ်ဝန်းပေါ့နော်ဒီအရင်ကိုစိုးရင်နေရတယ်အခုတခင်ဒီတကွေကဒီကပူကြီးကျင်းလာပြီးတော့မှဒီဒီပတ်တစ်ခုလုံးကိုအကုန်လုံးဒီစစ်ပစ်ကဲဆိုက်တဲ့ပုံစံမျိုးရောက်မှာတော့ကျွန်တော်ရေးဆွေးနေကြပါလေ
အခုလိုမျိုးရခိုင်တက် A ဘက်ကလည်းရဲစခန်းကိုစီးနေတိုက်ခိုက်မှုအပါအဝင်စစ်ရေးတိုက်ခိုက်မှုတွေကိုအရှိန်မြင့်လာသလိုစစ်တပ်နဲ့နယ်မြေခံလုံခြုံရေးတပ်တွေဘက်ကလည်းစစ်အင်အားသုံးတိုက်ခိုက်မှုတွေပိုလောက်လာမယ်ဆိုရင်ဒေသခံပြည်သူတွေကြားပုံပြီးတော့မှအထည်နာမှဖြစ်လို့စစ်ရေးပြည်ပခါတွေကိုနိုင်ငံရေးနည်းလမ်းနဲ့ပဲပြေလည်အောင်ဖြေရှင်းကြဖို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကတိုက်တွန်းပါတယ
်။ဟာပြောအော်ဒါသူရဲ့စီရဖိအားပေးမှုတွေပဲကျွန်တော်ဟိုမြင်တယ်အဲ့ဒီတနေရာမဟုတ်ပါဘူးအဲ့ဒီအနည်းပေါင်းဝင်ရင်တော်တော်ရဦးဒေတာတွေမှာလည်းအဲနေတိုင်းလိုပဲရှိနေတယ်အခုကကာလာမဘော်ကြီးရောက်လာပြီအော်ဒါဒီဘက်ကလည်းနော်အေဘက်ကလည်းအစောင်းကုန်ဖိအားပေးလာတယ်ချိုးရစင်လာလို့မြင်တယ်တော့တက်မလို့ဘက်ကလည်းပဲလေးချက်ပေါ်မှာပို့ပြီးတော့လက်တုံးပြမယ်ဆိုရင်အဲ့ဒါဒေတာခံတွေပို့ပြီးတော့ကြောင်းကြစရာစိတ်မဝင်မအေးကြီးရနောက်တော့ဒီအစားအဝေးကြီးတွေတော့အခက်အခဲတွေနဲ့အဲတိကျုံရမှာဖြစ်ပါတယ်အခုလည်းတောင်းရှိပြီးတော့ဒုက္ခတွေရှိနေပြီဆိုတော့ဘုံမကြခင်ဆိုဒီတိုင်းဆိုရင်တော့နောက်ထပ်တောင်းရှိပြီးတော့ဖြေရမယ်ဆိုရင်ဒါအကြီးအကျယ်ဘုက္ခဝင်ရက်ကူညီမလဲဒေသခံတွေကတော့ဒီတတ်နိုင်တော့ကူညီကြရမယ်နိုင်ငံတော်ဘက်ကလည်းပတ်မှုအားနေပါတယ်နိုင်ငံကအဖွဲ့အစည်းတွေကလည်းအားနေအဲ့ဒီပုံမှာကျွန်တော်တို့ကအဖြေရှာမယ်ဆိုရင်တော့ဒီလူလူဖြစ်နေတာကိုကြည့်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာနော်
ရခိုင်ပြည်နယ်တွင်းမှာပြီးခဲ့တဲ့နှစ်တွေတုန်းကလည်းနေသားဆောင်တက်တဲ့နေမြေကန်ရဲစခန်းတွေကို ARS အကြမ်းဖက်အဖွဲ့ဘက်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့အဲ့ဒီတိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေကနေမြေရှင်းလင်းမှုတွေအတွင်ရိုဟင်ညာမွတ်စလင်သိမ်းနဲ့ချီပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA ဘက်ကရဲစခန်းတချို့ကိုဝင်ရောက်တိုက်ခိုက်ခဲ့လို့ဇန်နဝါရီလတုန်းကလည်းရဲတပ်ဖွဲ့ဝင်အနည်းဆုံး73ဦးထိအသက်ဆုံးခဲ့ရပါတယ်။လက်တလောစီရေးပြည်ပခါတွေကြားစစ်ဘေးသင့်ပြည်သူ1000ကျော်ထွက်ပြေးနေကြရပြီးဒီလိုနယ်မြေမတည်ငြိမ်မှုတွေကြောင့်ဒေသခံရခိုင်ပြည်သူတွေကြားအတော်လေးကိုစိုးရိမ်ထိတ်လန့်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင်
။ရခိုင်ပြည်နယ်တွေကစစ်ရေးတင်းမာနေတဲ့အခြေအနေကိုမဆုမစုံစမ်းတင်ပြခဲ့တာပါ။အခုနိုင်ငံတကာသတင်းလွှာတွေမှာတော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပတ်သက်လို့ဒီမိုကရက်အမတ်တွေမဟာဗျူဟာကြကြချင်းကပ်ဆောင်ရွက်နေတယ်ဆိုတဲ့အခြေအနေကိုပြောပြပေးပါပါ။သမ္မတဒေါ်နယ်ထရမ့်ရဲ့ဗန္ဓာရေးဆိုင်ရာကိစ္စရပ်တွေနဲ့သမ္မတထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်အဖွဲ့နဲ့ရုရှားတို့ကြားဆက်ဆက်ပတ်သက်မှုရှိနေသလားဆိုတာတွေနဲ့ပတ်သက်လို့ဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်အမတ်တွေရဲ့ဖိအားတွေတိုးလာနေပါတယ်။သမ္မတထရမ့်ဟာရာဇဝတ်မှုတွေကျူးလွန်ခဲ့ပွဲရှိတယ်ဆိုပြီးသမ္မတရဲ့ပုဂ္ဂိုလ်ရေးရှိနေဟောင်းမိုက်ကယ်ကိုဟင်ကလွှတ်တော်ရှေ့ထွက်ဆိုခဲ့ပြီးတဲ့နောက်သမ္မတကိုတရားစွဲရင်းနဲ့ပတ်သက်လို့သတိထားပြောဆိုကြဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိစီကသတိပေးခဲ့ပါတယ်။ဒီမိုကရက်တွေရဲ့မဟာဗျူဟာကြကြချင်းကပ်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့လွှတ်တော်ဆိုင်ရာ VOA သတင်းတောက်ကက်သရင်းဂျက်ဆန်ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင်
။သမ္မတထရမ့်ဟာလူမျိုးရေးခွဲခြားသူလူလိမ်လူညာသူဦးဖြစ်တဲ့ဆိုပြီးပြီးခဲ့တဲ့တစ်ပတ်ကသူ့ရဲ့ပုဂ္ဂိုလ်ရေးရှင်နေဟောင်းကလွှတ်တော်ရှေ့မှာအခုလိုထွက်ဆိုသွားပါတယ်
။ He is a racist. He is a con man.And he is a cheat.
အဲ့ဒီဂျာနာပွဲနောက်ပိုင်းသမ္မတထရမ့်ရဲ့အတွင်းလူတွေစီကအထောက်အထားဆွေးနွေးစရာတွေကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကတောင်းဆိုခဲ့ကြပါတယ်။အောက်လွှတ်တော်တရားစီရင်ရေးကော်မတီကတော့သမ္မတထရမ့်နဲ့သမ္မတအင်ပီရိုကိုကြည်ကြဲပြန်ပြန်စောင့်ကြည့်နေတာဖြစ်ပြီးသမ္မတကိုတရားစွဲဆိုဖို့အားထုတ်နေတာမဟုတ်ဘူးလို့ပြောပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောပါတယ်။
Impeachment is a divisive issue in our country.
သမ္မတကိုတရားစွဲဆိုရေးကိစ္စဟာကျမတို့တိုင်းပြည်ကိုသဘောထားကွဲစီတဲ့အကြောင်းအရာတွေဖြစ်ပါတယ်။ဘလို့အချက်လက်တွေတွေ့ရမလဲဆိုတာကိုကျမတို့စောင့်ကြည့်ရအောင်မှာပေါ့လေ။သမ္မတရဲ့အပြုအမူတွေနဲ့ပြန့်ထန်းထားတဲ့ဥပဒေတွေကိုကြည့်ကြရအောင်မှာဖြစ်ပါတယ်
။သမ္မတထရမ့်ရဲ့မဲဆွယ်ရေးဖွဲ့နဲ့ရုရှားတို့ပူးပေါင်းဆောင်ရွက်မှုရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းရင်းမှူးရောဘတ်မူလာရဲ့အစီရင်ခံစာထွက်လာတဲ့အချိန်ဒီအပြောအဆိုတတိပြုဆင်ခြင်ကြဖို့လဲ Miss Pelosi ကတိုက်တွန်းထားပါတယ်။Brookings Institute ကဂျွန်ဟော်ဒကာရောအခုလိုမြင်ပါတယ
် Democrats have screamed at the top of their lungs that the integrity of the Mueller investigation
Republican ဘက်ကကြောင်းဝင်နေမျိုးဖြစ်မလားအောင် Democrat တွေဘက်ကအပြင်းထန်ပြောလာကြတာပါအဲဒီကတော့ Mr. Mueller ရဲ့အစီရင်ခံစာထွက်လာဦးတော့မဆောင်ပဲသမ္မတကိုတရားစွဲဖို့ Democrat တွေရှစ်ဆက်လုပ်မယ်လို့ထင်ခဲ့တာပါဒီလိုသာလုတ်ခဲ့မယ်ဆိုရင်တော့ပေါင်ချော်ပြီးလုတ်ခိုင်တာလည်းဖြစ်သွား
တယ်။သမ္မတရဲ့ပုပ်ကိုရေးရှင်အောင်မိုက်ကယ်ကိုညာထွက်ဆိုချက်တွေကြောင့်သမ္မတဖက်ကဥပဒေချုပ်ပေါက်တာမျိုးရှိနိုင်တယ်ဆိုတဲ့အမြင်တွေလည်းလွှတ်တော်အမတ်တွေကြားကြည်ကြဲပြန်ပြန်ထွက်ပေါ်လာပါတယ်။ Democrat Ma Jackie Spicer ကအခုလိုသုံးသပ်ပါတယ
်။ There is a growing body of evidence that
ဒီမတ်ဖန်ကသူဖုံးပယ်ထားတဲ့ကိစ္စတွေကိုကာကွယ်ဖို့ဘာမဆိုလုပ်မယ်ဆိုတဲ့သက်သေအထောက်အထားတွေထပ်ပြီးတွေးလာရပါတယ်။ဆိုလိုတာကတရားရေးကိုလည်းဝင်ပြီးဟန်တားတာမျိုးဥပဒေတွေချိုးဖောက်တာမျိုးပေါ့။လတ်တော်နိုင်ငံရေးအခင်အကျင်းတွေအရာသမရကိုတရားစွပ်စွဖို့ကိစ္စလွှဲလင်းတကူဖြစ်မှာမဟုတ်ဘူးဆိုတာကိုလည်းဒီမိုကရက်တို့ဆင်ခြင်မိပါတယ်ဒီမိုကရက်အမတ်ဂျေမီရက်စကင်ကလည်းအခုလိုပြောပါတယ
် There was a time when we would have thought it impeachable for the president
ရာဇဝင်ကြီးလူမျိုးသမရအိမ်ပြီးတော့ရုံးခန်းကနေညွှန်ကြားရင်တရားမဝင်နှုတ်ပိတ်ခံွေတွေပေးရင်နောက်ပြီးရွေးကောက်ပွဲဗဏ္ဍာရေးဆိုင်ရာဥပဒေကိုချိုးဖောက်ရင်သမရကိုတရားစွပ်စွပြီးယာရုကဖယ်ရှားနိုင်တယ်ဆိုပြီးကျွန်တော်တို့တွေးခဲ့နိုင်ပါတယ်ဒါတွေကနိုင်ငံတော်ပေါ်ကျူးလွန်တဲ့ရာဇဝမှုဟုတ်မဟုတ်ဆိုတာကျွန်တော်တို့မေးခွန်းထုတ်ဖို့လိုပါတယ်
။အဲ့ဒီမေးခွန်းတွေရဲ့အဖြေတွေ့နိုင်ဖို့ဒီမိုကရက်တို့ကအထောက်အထားတွေတောင်းဆိုထားတာပါ။ Republican တွေကတော့သမ္မတဖက်ကယက်တီနေကြပါတယ်။အောက်လွတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy ကလည်းအခုလိုပြောပါတယ်
။ From what I've seen and what we've investigated
ကျွန်တော်တွေးမြင်ခဲ့ရတာတွေနဲ့စုံစမ်းစစ်ဆေးရသလောက်သမ္မတ Trump ကပြောစရာဆိုလို့ဘာမှမတွေ့ပါဘူ
း။2020ရွေးကောက်ပွဲအတွက်ပါတီတွင်သမရလောင်ရွေးချယ်ပွဲတွေလာမယ့်နှစ်မှာကျင်းပတော့မှာဖြစ်တဲ့အတွက်ဒီမိုကရက်တို့စဉ်းစားလုပ်ကြရမယ့်အနေအထားကိုရောက်လာနေပါပြီ။ John Hodges ကပဲအခုလိုပြောပါတယ်
။ If Democrats seem too political, there is a risk that
the Democrats တိုက်ပြီးအာတန်နဲ့ပုံပေါက်နေမယ်ဆိုရင်တော့ဒါကအလဲလဲလန်းစင်လိုက်တဲ့မဲဆန်နရှင်ရဲ့မဲတွေဆုံးရှုံးသွားနိုင်တဲ့အလားအလာရှိပါတယ်။နောက်ပြီးသမရ Trump တွေဒီမိုကရက်တွေကိုဆန့်ကျင်တိုက်ခိုက်မယ့်အကြောင်းအရာတစ်ခုလည်းဖြစ်သွားနိုင်ပါတယ်။
ဒါပေမဲ့လည်းဒီမိုကရက်တို့တောင်းဆိုထားတဲ့ဆွေဆရန်အထောက်အထားတွေကိုသမရနဲ့သူရဲ့မိသားစုဝင်တွေပေးဖို့ညှင်းဆက်မယ်ဆိုရင်တော့အောက်လွတ်တော်ဒီမိုကရက်မတ်တွေဖက်ကတရားရုံးစင်ငေါ်စာပေးဖို့မယ်လို့ရှင်းရှင်းလင်းလင်းပြောဆိုထားပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းသမ္မတဒေါ်နယ်ထရမ့်ကိုညပေါင်းများစွာကာကွယ်ရပ်တည်ပြီးကိုရေးရှိနေဟောင်းဖြစ်တာဝန်ယူခဲ့တဲ့မိုက်ကယ်ကိုဟင်ရဲ့လွှတ်တော်ရှေ့မှောက်ထွက်ဆိုချိန်ဟာသမ္မတကိုအသေးစိတ်စုံစမ်းစစ်ဆေးဖို့ရှေ့တိုးဆောင်ရွက်လာနေတဲ့အချိန်ဖြစ်တာကြောင့်ဝါရှင်တန်နိုင်ငံရေးအတိုင်းဝန်ကြားမှာအံ့အားသင့်ပြီးရှုပ်ထွေးမှုတွေလည်းပေါ်ပေါက်ခဲ့ကြပါတယ်။ရှင်နေဟောင်းကိုဟင်ရဲ့ထွက်ဆိုချက်တွေဟာ1980ခုနှစ်တွေအတွင်းသမ္မတဟောင်းရစ်ချတ်နစ်ဆင်ကိုယာရုကဖယ်ရှားခဲ့တဲ့ဝါတာဂိတ်အရှုပ်တော်ပုံကိုပြန်ပြီးတော့သတိရစရာဖြစ်စေတယ်လို့လည်းတချို့ကနှိုင်းယှဉ်ကြပါတယ်။ VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင်
။တချိန်တုန်းကဘလိုနည်းနဲ့ဖြစ်ဖြစ်သမ္မတထရမ့်ဘက်ကယက်တီကာဝယ်မယ်ဆိုတဲ့ကိုရေးရာရှိအောင်မိုက်ကယ်ကိုဟန်ကွန်ဂရက်စ်လွှတ်တော်မှာအခုလိုထွက်ဆိုသွားခဲ့တာပါ
Donald Trump is a man who ran for office to make his brand great
Donald Trump ဟာသူ့ကိုယ်ကျိုးစီးပွားအတွက်သမရနေရာကိုရယူခဲ့တဲ့သူပါကျွန်တော်တို့တိုင်းပြည်ကိုကြီးမြတ်အောင်မြင်အောင်လုပ်ဖို့မဟုတ်ပါဘူးဒီတိုင်းပြည်ကိုခေါင်းဆောင်တယောက်ဖြစ်ဦးဆောင်ဖို့ထက်ဈေးကွက်ရှာချမ်းသာကြွယ်ဝဖို့အာဏာထူထောင်ဖို့ပဲရည်ရွယ်ချက်ရှိတဲ့သူပ
ါသမရထရန်ဟာရာဇဝမှုတွေအတိအကျကျွလွန်ခဲ့တဲ့ဆိုတာမျိုးကိုဟန်ကရည်ညွှန်းပြောဆိုပါတယ်သမ္မတထရန့်ဘက်ကတော့ဒါဟုအမြဲတစေညှင်းဆိုနေပါတယ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့ရုရှားရေးစွပ်ဖက်မှုစုံစမ်းစစ်ဆေးမှုတွေကိုလည်းအခုလိုရှုတ်ချပြောဆိုနေတာပ
ါဘူးဟောင်းကြံစီတာမရှိပါဘူးဒါဟာလောက်ကြံဖန်တီးတဲ့စစ်ဆေးမှုဖြစ်ပါတယ်တခြားဘာမှမရှိပါဘူးဒီလိုရက်ကတိုင်းပြည်အတွက်အဆက်ရစီတဲ့လောက်ရပ
ါရှင်းလင်းအောင်ကိုဟန်သမ္မတထရန့်ရဲ့ပတ်သက်ပြီးအခုလိုလွတ်တော်ရှိထွက်ဆိုနေတဲ့အချိန်ဟာ1980ခုနှစ်ကသမ္မတဟောင်းနစ်ဆင်ကိုယာရုကဖယ်ရှားခဲ့တဲ့ဝါတာဂိတ်ရှုပ်တော်ပုံစုံစမ်းစစ်ဆေးမှုတွေအချင်းတွေကိုသတိရစေပါလေရစ်ချတ်နစ်ဆင်ဟာအမားတွေလုခဲ့တယ်လို့သူ့ရဲ့ကိုယ်ရေးရာရှိအောင်သူဖြစ်တဲ့ဂျွန်ဒင်းကအဲ့ဒီအချိန်ကအခုလိုပြောဆိုဆွဆွဲခဲ့တာပ
ါ I realize it's almost an impossible task if it's one
ကိုယ်နဲ့ယင်းဒီသုံးလူပြောက်ကိုသူ့မကောင်းကြောင်ပြောဖို့စန့်ကျင်ပြောဖို့ဆိုတဲ့ကိစ္စကမဖြစ်နိုင်သလောက်ခက်ခဲတဲ့ကိစ္စပါသင်မကောင်းစရာအချင်းတွေပါဒါပေမဲ့ကျွန်တော်သိထားသမျှအချက်တွေကိုပြောပါမယ်ဒီကော်မတီရှင်းမှမှာထွက်ဆိုရမယ
်။ဒင်းရဲ့ထွက်ဆိုချက်တွေက1982ခုနှစ်ဒီမိုကရက်တစ်ပါတီဌာနချုပ်ဖောက်တွင်းခံရမှုဝါတာဂိတ်ရှုတ်တော်ပုံမှာနစ်ဆင်ကဖန်တီးပြီးဖုံးကွယ်ဟန်ဆောင်ခဲ့တယ်လို့ရည်ညွှန်းပြောဆိုခဲ့ပါတယ်။လွှတ်တော်ကတရားစွဲတဲ့လုပ်ရည်ဒီစတင်နေချိန်မှာပဲသမ္မတဟောင်းနစ်ဆင်ယာရုကနှုတ်ထွက်ခဲ့ပါတယ်။အမေရိကန်သမိုင်းမှာယာရုကဖယ်ခံခဲ့ရတဲ့ဒူးသေးသောသမ္မတဖြစ်ပါတယ်။သူကအခုလိုပြောခဲ့တာပါ
။ I have never been a quitter.To leave office before my term is completed is abhorrent to everyone.
ကျွန်တော်ဘယ်တော့မှအလုပ်တစ်ခုကိုမပြီးခင်ရပ်တတ်တဲ့သူမဟုတ်ပါဘူး။တာဝန်ထမ်းတဲ့တက်တန်းမပြီးခင်အခုလိုနှုတ်ထွက်ရတဲ့အတွက်ကိုယ့်ကိုယ်ကိုလျှာမိပါတယ်။ဒါပေမဲ့သမရတယောက်အနေနဲ့အမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားကိုပထမထားရပါလိမ့်မယ်
။အခုလည်းရှင်းနေအောင်ကိုဟန်နဲ့ဒင်းတို့ရဲ့ထွက်ဆိုပုံတွေတူညီတာတွေရှိနေတယ်လို့လေးလာသုံးသပ်သူဖြစ်တဲ့ John Hodges ကပြောပါလိမ့်
။ But ultimately, Michael Cohen and John Dean testified
အဆုံးဆုံးကတော့မိုက်ကယ်ကိုဝန်ရောဂျွန်ဒင်းကပါသမရဟာဥပဒေချိုးဖောက်တယ်လို့သူတို့ယုံကြည်တဲ့အတိုင်းထွက်ဆိုခဲ့ကြတာပါဒါအထူးကြပါတယ်စဉ်းစားချင်းချင်းတက်တဲ့လွှတ်တော်အမတ်တွေအထူးအလေးနဲ့ထားမယ်ကိစ္စဖြစ်ပါတယ
်သမရဟိုရာဒူကဖေရှားဖို့တရားစွဲတာဒီမပြီးခင်နေ့စဉ်နှုတ်ထွက်သွားခဲ့ပါလေအခုသမရဒေါ်နယ်ထရန့်ကိုရောအဲ့ဒီတော့ကလို့တရားစွဲဆိုတာမျိုးတွေရှိလာမှာလားစုံစမ်းစစ်ဆေးတာတွေခံရမလားမေးခွန်းထုတ်နေကြသေးဖြစ်ပါတယ်အဖြေတိအကြမသိကြသေးပါဘူးတရားရေးသုံးသပ်သူတယောက်ဖြစ်တဲ့ Susan Lovelace ကတော့အခုလိုပြောပါလေ
The standard for impeachment is treason, bribery or other high crimes.
တရားစွဲဆိုတတ်မှတ်ထားတဲ့စံတတ်မှတ်ချက်တွေကတော့နိုင်ငံတော်တစ္ဆာဖောက်မှုလက်ဆန်းမှုရာဇဝတ်မှုကြီးတွေနဲ့တခြားအမှုတွေကိုကျူးလွန်ရင်တရားစွဲတာပေါ့လေအခုလည်းတရားရေးကိုဝင်ရောက်နှောက်ယှက်တဲ့ကိစ္စမျိုးကတရားစွဲဆိုလောက်တဲ့ကိစ္စပါပဲဒါကိုလူတိုင်းသဘောတူကြမှာပါ
အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်အားနည်းချက်တွေရှိတဲ့ဆိုရင်တောင်အလုပ်ဖြစ်တဲ့ဆိုတာကိုသဗ္ဗတဟောင်းနေစင်ကိုယာဒူးကဖေရှားခဲ့တဲ့လောရက်ကတက်သေးဆိုပြီးမကြာခဏဂူဂါပြောဆိုလေးရှိကြပါတယ်။အခုလည်းသဗ္ဗတထရန့်ကိုစုံစမ်းစစ်ဆေးမှုတွေကအမေရိကန်ဖွဲ့စည်းပုံကိုနောက်တစ်ကြိမ်စမ်းသပ်စစ်ဆေးလိုက်တာလို့ဆူဇန်လော့ဘရော့စ်ကပြောပါတယ်
။ They are being tested.And I think the framers would be proud.
ဒါတပီစမ်းသပ်လိုက်တဲ့သဘောပါပဲ။ဖွဲ့စည်းပုံစပြီးရေးဆွဲခဲ့တဲ့သူတွေကတော့ကျေနပ်ဂုဏ်ယူမယ်လို့ထင်ပါတယ်။အနာဝခွဲဝေကျင့်သုံးမှုအပြန်အလှန်ထိန်းချုပ်ဖို့စနစ်ကိုငါတို့ထားခဲ့ကြတယ်။အခုအထိဒီစနစ်တွေကအလုပ်ဖြစ်အောင်မြင်နေတယ်လို့ဂုဏ်ယူစွာပြောကြပါလိမ့်မယ်
။တမိုင်းမှာဝါတာဂိတ်ရှုတော်ပုံတို့ကတမိုင်းတွေလွန့်ပြပြီးဒီအကြောင်းတွေကိုလူတွေသိပြီးတော့စိတ်ဝင်စားမရှိကြတော့ပါဘူး။အသက်ကြီးတဲ့လူတွေအများစုလောက်ပဲစိတ်ဝင်စားတဲ့ Shakespeare ရဲ့ဝိထုတွေလိုဖြစ်သွားပါတယ်။ဒါပေမဲ့လေ45နှစ်ကြာတဲ့အခါမှာအမေရိကန်ပြည်ထောင်စုမှာနောက်ထပ်သမ္မတတယောက်ကိုအလားတူခက်ဆစ်စင်အသေးစိတ်စုံစမ်းစစ်ဆေးတာတွေပြန်လုပ်လာနေကြပါလေ။နှစ်ပေါင်းများစွာကကြံခဲ့တဲ့ Watergate စုံစမ်းစစ်ဆေးမှုတွေအတန်တွေပြန်ပြီးပြည်ထောင်ကြရတဲ့အချိန်လို့ပြောရပါလိမ့်မယ်ခင်ဗျာ
။ကိုသိန်းထိုင်ဦးပြောပြသွားတာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးဖို့လိုတယ်။နားဆင်လိုတဲ့တည်သချင်းတွေတောင်းယူလိုကြတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်ရှင်။ဖီရကနေထုတ်လွှင့်ပေးနေတဲ့ကျမတို့ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia 77ကနေပြီးတော့ဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါရမကဓာတ်ရိုက်ထုတ်လွှင့်နေချိန်နဲ့တပြေးညီ VO ရဲ့ Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာကြည့်ရှုနိုင်သလို VO ရဲ့ YouTube, Twitter နဲ့ Facebook စာမျက်နှာတွေကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုနောက်နှစ်နာရီအကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလှိုင်းလက်မီတာ190ကနေနားဆင်နိုင်ပါရဲ့ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်မြသစင်အောင်ကပြောပြပါဦးမယ်ရှင်။
ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းစနေနေ့ညပိုင်းကအေးအေးရခိုင်လက်နက်ကင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးကြောင်းတာဝန်ရှိသူတွေကအတည်ပြုပြောကြားပါတယ်။စစ်တွေမျိုးမိုင်90အကွာမှရှိတဲ့ရူးတရူရွာကဒီတိုက်ခိုက်မှုအတွင်းနောက်ထပ်ရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရပြီး2ဦးပျောက်ဆုံးနေတယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူ2ဦးက AFP သတင်းဌာနကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံကဒုံးကျည်ဒါမှမဟုတ်အာဃာတတွေကိုရင်လွတ်တင်မှုပြင်ဆင်နေပုံရတဲ့လက္ခဏာတွေရှိတယ်လို့ National Public Radio NPR ကသတင်းထုတ်ပြန်လိုက်ပါတယ်။ပျုံယမ်းမြို့အနီးကစာနမ်ဒေါင်ဒုံးကျည်လွတ်တင်ရေးစခန်းကိုဂျိုဒုကန်ကြီးရိုက်ထားတဲ့ဓပုံတွေကိုစမ်းစစ်တာမှာတော့ကုန်တင်ကားတွေ၊ကားတွေ၊ရထားတွေနဲ့ဝန်ချီဆက်တွေကိုတွေ့ရတယ်လို့ American သတင်း Agency ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်ရည်ရွယ်ပြီးအမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ဗီယက်နမ်နိုင်ငံမှာပြီးခဲ့တဲ့လကတွေ့ဆုံဆွေးနွေးခဲ့ပြီးမဲ့မြောက်ကိုရီးယားဘက်ကဘယ်လောက်ပိတ်သိမ်းမလဲဆိုတဲ့ကိစ္စမှာမပြေမလည်ဖြစ်ခဲ့ပါတယ်။တရုတ်ပြည်အပေါ်တိဘက်ဒေါ်လာအောင်ကျွမ်းမှု260ပြည့်အထိမ်းအမှတ်အခမ်းအနားကိုဒီကနေ့ဒလိုင်းလာမဖရာကျောင်းမှာဓမ္မတေးသချင်းတွေဆုတောင်းပွဲတွေနဲ့ကျင်းပခဲ့ပါတယ်။လွန်ခဲ့တဲ့260ကမအောင်မြင်ခဲ့တဲ့ဒီဒေါ်လာမှုကြောင့်တိဘက်ဘုန်းတော်ကြီးဒလိုင်းလာမအိန္ဒိယနိုင်ငံတောတောင်ထူထပ်တဲ့ဒေသဒါရမ်ဆာလာမှာတင်းရှောင်ပြီးပြည်ပရောက်တိဘက်အစိုးရကိုဖွဲ့စည်းခဲ့တာပါ။တိဘက်ဒေသလွတ်မြောက်ရေးအတွက်သူ့ရဲ့ကြိုးပမ်းမှုတွေကြောင့်ဘုန်းတော်ကြီးလာမကိုကမ္ဘာကလက်ခံလာပြီး1989ခုနှစ်မှာသူ့ကိုနိုဘယ်ဆုချီးမြှင့်ပေးအပ်ခဲ့ပါတယ်။
တနင်္လာနေ့ညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းအကြေချုပ်ကိုမမျှသတင်းအောင်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမုံဖြစ်ပြီးအတန်ဖက်အင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PPTN Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Thank you.